ကမ္ဘာကျော် Facebook အင်တာနက်လူမှုခွင့်ရလုပ်ငန်းဟာ Britain နဲ့ American အစိုးရတို့ရဲ့စုံစမ်းစစ်ဆေးမှုအသစ်တွေကိုခံရမယ့်အချိန်ကြီးရောက်နေပါတယ်။ Facebook သုံးဆဲသူတွေရဲ့တရင်အချက်လက်တွေကိုဘယ်လိုစုဆောင်းသိမ်းဆည်တယ်၊ရွေးကောက်ပေါ်တွေမှာလွှမ်းမိုးမှုရှိအောင်အချက်လက်တွေကိုဘယ်လိုဖြန့်တယ်လဲ။ Britain ကမဲပေးသူတွေရဲ့ကိုယ်ရေးအချက်လက်တွေစုဆောင်းတဲ့ company က Facebook သုံးဆဲသူတွေရဲ့အချက်လက်တွေကိုဘယ်လိုအသုံးပြုရဲဆိုတာတွေကိုမင်းများစုံစမ်းမှုရှိနေတာပါ။ Facebook သုံးဆဲသူတွေနဲ့သူတို့နဲ့မိတ်ဆွေဖွဲ့ထားသူတွေရဲ့ကိုယ်ရေးအချက်လက်တွေကို Facebook company ကကာကွယ်မှုတွေအလုံးလောက်ပေးထားမှသာဆိုတာကိုသိနိုင်ဖို့အတွက် London မြို့က Cambridge Analytica လို့ခေါ်တဲ့ Maybe သူတွေရဲ့အချက်လက်စုဆောင်တဲ့ကုမ္ပဏီဌာနချုပ်ရှိရာကိုဝင်ရောက်ရှာဖွေဖို့အတွက် Britain သတင်းအချက်လက်ဆိုင်ရာ Commissioner မင်းကြီး Elizabeth Denham ကတင်ဆက်နေတာပါဒီကုမ္ပဏီဟာ Facebook သုံးဆွဲသူပေါင်းတန်း90ကျော်ရဲ့ကိုယ်ရေးချက်လက်တွေကိုမမှန်ကန်တဲ့နည်းတွေအသုံးပြုခဲ့ကြောင်းနဲ့ဒီထက်မှ2016 American သမ္မတမဲဆွဲပွဲကာလအတွင်းသမ္မတ Donald Trump ကိုမဲထည့်ရေးအတွက်သုံးဆွဲသူ6တန်းကိုလှုံ့ဆော်ခဲ့ကြောင်းသတင်းတွေထွက်နေတာပါဒီကုမ္ပဏီကို Facebook ကသူ့ရဲ့ကွန်ရက်ကနေလုံးလုံးစဲဖဲထုတ်ထားတာဖြစ်ပြီးသုံးဆွဲသူရဲ့ကိုယ်ရေးချက်လက်တွေကိုဘယ်လိုအသုံးချလဲဆိုတဲ့ပတ်သက်ပြီး Facebook ကုမ္ပဏီအကြီးအကဲကိုလွှတ်တော်ဆိုင်ရာကြားနာစစ်ဆေးမှုလုပ်ဖို့ American သက်တော်အမတ်တော်တော်များများကလည်းတောင်းဆိုနေတာဖြစ်ပါတယ်